ဒီမိုကရေစီလှုပ်ရှားသူ၄ဦးကိုစစ်ကောင်စီကတည်တံစီရင်လိုက်တာကြောင့်မြန်မာအရေးလှုပ်ရှားမှုတွေနဲ့နိုင်ငံတကာအာရုံစိုက်မှုတွေပိုပြီးတော့အားကောင်းလာကြောင်းနိုင်ငံတကာရောက်မြန်မာအရေးလှုပ်ရှားသူတွေကပြောပါတယ်။အမေရိကန်အပါဝင်ပြည်ပနိုင်ငံအတော်များများမှစနေနေ့ကမြန်မာအရေးလှုပ်ရှားသူတွေကတည်တံစီရင်မှုကိုကန့်ကွက်ဆန္ဒပြခဲ့ကြတာပါ။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့တင်ပြကြပါရစေခင်ဗျာ။ထင်ရှားတဲ့နိုင်ငံရေးလှုပ်ရှားသူတွေဖြစ်ကြတဲ့ဦးကျင်မီဦးဖြိုးစရာတော်တို့နဲ့အတူဆင်အာနာရှင်စန့်ကျင်လှုပ်ရှားခဲ့တဲ့ကိုလှမျိုးအောင်ကိုအောင်သူရဇော်တို့၄ဦးကိုကွပ်မျက်လိုက်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပြီးနောက်ပြည်တွင်းပြည်ပစန့်ကျင်လှုပ်ရှားမှုတွေအကြီးအကျယ်ထွက်ပေါ်ခဲ့တာပါဇူလိုင်30စနေနေ့မှာလဲအမေရိကန်နောက်ဘက်ခြမ်းဆန်ဖရန်စစ္စကိုမြို့မှာမြန်မာရေးလှုပ်ရှားသူတွေစုဝေးဆန္ဒပြခဲ့ကြကြောင်းလှုပ်ရှားမှုကိုဦးဆောင်သူတူဖြစ်တဲ့ဦးကိုကိုလေးကပြောပါတယ်
တနည်းကြာလာတဲ့အခါမှာဒီအာနာရှင်ဘက်ကလည်းဘာလို့လို့ဘာကံပို့ပြီးအယူမီဝိုင်းဖြစ်သလိုကျွန်တော်တို့ဒီဒီမိုကရေစီအင်အားစုတွေဘက်ကလည်းနည်းနည်းအရှင်ဟွန်ရော့ချလာတယ်ဗျာဒါပေမဲ့အခုလိုမျိုးသူတို့ကလက်လွတ်စပယ်ပေါ့ဗျာတရားညှတာမှုကွမဲ့စွာဒီလိုမျိုးတုတ်တင်လိုက်တဲ့ပုံမှာပြည်သူလူထုတရားလုံးဝဗျာတကယ်ကိုဒေါသတွေဖြစ်လာတာအဲ့တော့ကျွန်တော်တို့ရဲ့အရှင်ဟွန်ကပို့ပြီးတော့မြင့်လာတယ်နောက်ပြီးကမ္ဘာ attention ကလည်းပို့ပြီးတော့ရလာတယ်ဗျာအခုဆိုရင် UN Security Council ကဘိုးစာစာထုတ်တာတွေရှိတယ် American ဟိုနိုင်ငံတိုင်းဝန်ကြီးကိုယ်တိုင်တွားပြီးတော့ကျွန်တော်တို့ ASEAN မှာတခြားနိုင်ငံတွေကပါအရေးယူမှုတွေလှုပ်ဆောင်မှုသူတို့ပြောမယ်ဆိုတာတွေဖြစ်လာတယ်ဒီကမ္ဘာနိုင်ငံအသီးသီးက ASEAN ကနောက်ပြီးဆုံးတရုတ်ပါပါတယ်ရုရှားပါပါတယ်အခုဒီတက်လိုက်တဲ့ပုံမှာမကျေမနပ်မှုကြီးဖြစ်ကြတာဒါဟာအရှင်အဟုန်ပြန်မြင့်ပေးလိုက်တယ်လို့ဖြစ်သွားတယ
်အမေရိကန်အရှိဘက်ခြမ်းမေရီလန်းဗာဂျီးနီးယားဝါရှင်တန်ဒီစီတဝက်ကမြန်မာတွေစုရုံးပြီးစနေနေ့မွန်းလွဲပိုင်းကဝါရှင်တန်ဒီစီမှာရှိတဲ့မြန်မာတန်ယုံရှိသွားရောက်ဆန္ဒပြခဲ့ကြောင်းဆန္ဒပြပွဲဥဆောင်သူတွေတဲကတူဦးဖြစ်တဲ့ကိုစမ်းမန်ကပြောပါတယ
်ဒီနေ့ဆန္ဒလာပြခြင်းအကြောင်းရင်းကဒီပြီးခဲ့တဲ့ရက်မှာဖြစ်ပျက်ခဲ့တဲ့မြန်မာနိုင်ငံတွင်းကဒီမတရားကျုံ့မိတ်ပေးချင်ရတဲ့အာဇာနည်ကောင်းဆောင်လေးဦးကျော်ကောနောက်အဲ့ဒီကနေပတ်သက်လို့ရန်သူကရန်ဟာပြတ်တယ်လို့ကျွန်တော်တို့ကကြောက်ရွံ့မှုမဟုတ်တဲ့အကြောင်းကိုကျွန်တော်တို့ဝါရှင်တန်ဒီစီမှာရှိတဲ့မြန်မာတိုင်းရင်းရှိမှာလာရောက်ဆန္ဒပြထုတ်ပေါ်ခြင်းဖြစ်ပါတယ်တစ်ဆက်ထဲမှာပဲစစ်ကောင်စီရဲ့လက်ပါစီဒီတောက်တိုင်နေနဲ့ပေါင်းသင်းနေတဲ့ကျွန်တော်တို့မြန်မာမိသားစုတွေကိုပါ social punishment အနေနဲ့ကျွန်တော်တို့နောက်ဆုံးအချိန်ပြင်းပြင်းထန်ထန်တတိပေးကန့်ကွက်ရှုတ်ချပါတယ်သူတို့ရဲ့လုပ်ရက်တွေကိုရက်တန်ကရက်ဖို့လဲတခါလဲကျွန်တော်တို့အတိအလင်းပြင်ညာဖို့ကျွန်တော်တောင်းဆိုထားပါတယ်။နောက်နောက်ဒီကိစ္စမျိုးတွေကိုကျွန်တော်တို့ထပ်မံကြုံတွေ့နေရမယ်ဆိုရင်ဓမ္မဘတ်တော်သားတွေဖြစ်တဲ့ကျွန်တော်တို့ကစစ်စစ်သားသားကိုကျွန်တော်တို့အမည်နာမနဲ့တကွထုတ်ဖော်ဖို့ဒီနေ့မှလည်းအဒီဟာကိုတည်ယဝင်ပြင်ညာခြင်းနဲ့ဖြစ်ပါတယ်ပေါ့
။အလားတူတောင်ကိုရီးယားနိုင်ငံမှာလဲဇူလိုင်30ရက်နေ့ကရာနဲ့ချီတဲ့မြန်မာနိုင်ငံသားတွေစိုးမျိုးလေကောင်လမ်းမတွေပေါ်ချီတက်လမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်။စစ်ကောင်စီကအပြစ်မဲ့မြန်မာပြည်သူ 2,000 ကျော်တပ်ဖြတ်ခဲ့တယ်လို့အခုတခါလဲမြန်မာဒီမိုကရေစီခေါင်းဆောင်၄ဦးကိုတရားမဝင်တည်တံစီရင်ခဲ့တာအတွက်လာရောက်ဆန္ဒပြရခြင်းဖြစ်ကြောင်းဆန္ဒပြပွဲမှာပါဝင်တဲ့ကိုစိုးမိုးသူက AP သတင်းဌာနကိုပြောဆိုပါတယ်ဂျပန်နိုင်ငံမှာလဲမြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေကစစ်ကောင်စီရဲ့တည်တံပေးအဆုံးစီရင်မှုကိုရှုံချဆန့်ကျင်တဲ့အနေနဲ့စနေနေ့ကတိုကျိုမြန်မာတန်ယုံရှိသွားရောက်ဆန္ဒပြခဲ့ကြပါတယ်မြန်မာစစ်ကောင်စီကတော့အကြမ်းဖက်လုပ်ရက်တွေကျူးလွန်မှုဆွဆွဲချက်နဲ့တည်တံစီရင်ချက်ချမှတ်ခံထားရသူတွေကိုကွပ်မျက်တဲ့လုပ်ရက်ဟာဥပဒေနဲ့အညီဆောင်ရွက်တာဆိုပြီးကာကွယ်ပြောဆိုထားပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအပါအဝင်နိုင်ငံတကာနဲ့ဒေသတွင်းကလည်းဝေဖန်မှုတွေနဲ့စိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်ဒီသတင်းမှထဲမှာပဲပြင်သစ်ဂျာမနီအစိုးရတွေကလည်းမြန်မာတန်တမန်တွေကိုဆင့်ခေါ်ပြီးကန့်ကွက်ခဲ့ပါတယ်ခင်ဗျာ